မနက်ကမှစပါးစီမကြုံစဘူးလောက်အောင်တင်းတရာကိုကြက်16သိန်းအထိဈေးတက်လာပါတယ်စပါးစီတက်တာနဲ့အတူဈေးကွက်အတွင်းမှာဆန်စီကလည်းလိုက်တက်လာတာပါဆန်စပါးစီကွက်အချိန်ဒီသတင်းပေးဖို့ချက်ကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
စာမဲ့နှွေနဲ့မိုးရသည်မှာစပါးအထွက်နေမယ်လို့ဆန်လုံငန်းရှင်တွေကတွက်ထားတဲ့အတွက်ဈေးကွက်ထဲကစပါးကိုရသလောက်အလူရဲ့ဝယ်ယူစုဆောင်းနေကြကြောင်းဆန်လုံငန်းရှင်တွေကပြောပါတယ်တရုတ်နယ်စပ်ကအစွဲများတာပြည်ရင်းမှာကုန်ကျန်းလိုအပ်နေတာစပါးအထွက်ကိုစိုးရင်တာဒီလိုအကြောင်းရင်းတွေစုပေါင်းပြီးတော့စပါးဈေးတက်နေကြောင်းလုပ်ငန်းရှင်တွေကပြောပါတယ်နိုင်ငံရေးအခြေအနေနဲ့အထွေထွေကုန်ကျစရိတ်တွေကြောင်းအခုနှစ်ထဲမှာစပါးအထွက်နှုန်းတိတိကျကျကျသွားလိမ့်မယ်လို့ဆန်ကုန်သည်တွေကပြောပါတယ်ဒီအခြေအနေကိုကြိုသိနေတဲ့ဆန်ဆက်လုပ်ငန်းရှင်တွေဆန်ကုန်သည်တွေ export လုပ်ငန်းရှင်တွေကစပါးကိုအောက်ခြေအထိဆင်းပြီးတော့ဝယ်ယူနေကြတာပါဒါကြောင့်စပါးဈေးဟာဒီရက်ပိုင်းထဲမှာတင်ကျပ်5သိန်းချက်ပြီးတော့တက်သွားပြီးတင်းတရာကို16သိန်းအထိဖြစ်လာပါတယ်။မဖြစ်တဲ့ဈေးကိုရောက်ရှိနေတာလို့စကိုင်းတိုင်းကဆန်ကုန်တဲ့သူက BOA ကိုပြောပါတယ
်။မတရားပါတော့သူတို့တွေဆန်တွေကိုသူရောက်ကိုရောက်အောက်တွေချိဆင်းပြီးတော့ဟိုသူများတဲ့အပေါ်ပေးပြီးတော့လိုက်ဝင်ကြတယ်။ဒီအချိန်မှာကျွန်တော်တို့ဒီဒီနှစ်ကစပါအထွက်နှုန်းနေမင်းဖြစ်နေတယ်။ဈေးတွေဒီလောက်တက်လာမယ်ဆိုတာကိုသူတို့တွေသိနေတယ်။အခုပေါ်လာတယ်ဆိုတာနဲ့တခါတည်းသူတို့ရဲ့ဂူတော်ထဲမှာကြစ်သိပြီးတော့စိုက်ပြလို့ဝေးပြီးတော့ထစ်ထစ်တက်လိုက်ချင်တာ။ဒီလောက်ထားလိုက်တဲ့ဆန်တွေဒီနောက်လာတယ်နောက်လာတယ်မှာဈေးတက်လာတော့မလဲ။စပါးဝေးတဲ့လူတွေဆန်ဝေးတဲ့လူတွေဒီဒီအချိန်ကောအခါကောဖြစ်နေတယ်။အဲ့ဒါလိုမျိုးချောင်းဆန်ဈေးတွေဟာမထင်မှန်းထားတဲ့အနေအထားတစ်ခုကိုအချိန်ကမသိဈေးတစ်ခုဖြစ်ကြောင်းလေးပေါ်တာ
။ဆန်ကျန်တဲ့အိတ်ကိုကြက်9000ရှိပြီးတော့ပေါ်ဆန်အချောဆွေတော့တဲ့အိတ်ကိုတသိန်းကိုရောက်ရှိလာပါတယ်။ဆက်လီစီကွက်မှာဆန်ကျန်းတပြီကိုကြက်4000လောက်ဖြစ်နေတာပါဒီစင်းနှုံးတွေဟာအခြေခံလူဒန်းစားလှလမ်းမမီတော့တဲ့ဈေးတွေဖြစ်တယ်လို့သူကပြောပါတယ
်တနေ့လုံးတနေ့စားသမားတွေအတွက်ကျွန်တော်တို့ဘယ်လိုစဉ်းစားကြမှာလဲကျွန်တော်တို့မြန်မာနိုင်ငံမှာ8500ခန့်နှုန်းလောက်အခြေခံလူဒန်းစားများတယ်သူတို့တွေအတွက်တရက်မှာလောအခ8000 9000ဒါပဲပရန်သမားတွေဒိုမနီမှာဝန်ထမ်းနေစားသမားတွေသူတို့တွေတပြီကို3000လုံးသမင်းအသိအတင်းပဲရှိသေးတယ်နော်နောက်ထပ် 9000 ကျန်တယ်အဲဒီ 9000 ဒီကျွန်တော်တို့သူတို့အတွက်တခြားဟာလေးတွေခင်းတွေငားတွေအဲ့ဒါလေးတွေရောအဲ့ဒါလေးရောသူတို့မှရတဲ့ပတ်သက်ဒါတွေကိုကျွန်တော်တို့ဟိုအပေါ်ပါအကြီးကြီးတွေဖက်ကဒီဘောမှာပြန်သုံးသပ်ပြီးတော့ဟောကြီးမယ်ဆိုရင်ပေါ့နော်ဒါပို့ပြီးတော့ကောင်းတယ်သူတို့တွေဒီလေကြီးမယ်လို့တော့ထင်ပါတယ်ဘလို့တော့မသိဘူးနော်ဒါပေမဲ့အခုထက်တိုက်ကြီးဆန်စေးကတော့ကြောက်ဖို့ဘက်ကမရှိဘူးအပေါ်ကိုပဲတက်ဖို့ဘက်ကိုပဲအလားအလာရှိနေတယ
်တရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုနေဆက်ကနေဆန်တင်ပို့နေတာအပြင်ပြည်တွင်းစားသုံးမှုဆက်မှုကုန်ကြမ်းလိုအပ်မှုဒီလိုအကြောင်းအရာတွေတိုက်ဆိုင်သွားတဲ့အတွက်ဆန်ဈေးကကျနိုင်ကြအကြောင်းမရှိကြောင်း AR တိုင်းကဆန်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်အထူးသဖြင့်မီဇန်ဂူရီတို့လိုစီလုပ်ငန်းရှင်တွေကလည်းဆန်ဈေးကွက်ထဲကိုဝင်ကစားနေတယ်လို့တရုတ်နောက်ခံပြုကုမ္ပဏီတွေကလည်းဆန်ကုန်ရနိုင်တဲ့လောက်ဖွဲလောင်နေကြကြောင်းသူကပြောပါတယ်ဘကိုးတိုင်းကဆန်ဆက်လုပ်ငန်းရှင်တအူးကတော့အခုအချိန်မှာစပါးအလုံးနီပါကလုပ်ငန်းရှင်တွေလက်ထဲရောက်ရှိနေပြီဖြစ်ကြောင်း POA ကိုပြောပါတယ
်စပါးနေစံနေအလုံးကခုလုံးလုံးချင်းမှာနှောင်နေတဲ့လက်ထဲမှာပဲရှိတယ်ကိုစံဆိုလဲရန်ကုန်မှာဆိုလဲတအားနှောင်ရတယ်လေဒီနေ့စပါးတထောင်ရလို့စပါးတထောင်ကဆက်တဲ့ဇာအိတ်400ဘာမှမချိန်နိုင်ဘူးဘာသူမှဘယ်ဆက်မှလည်းမဆွတ်ဘူးကိုဘာလို့ရစ်မီမရလို့လေဟုတ်ကောဒါမဲ့ဟိုကုံကျော်ရတဲ့လူကကုံကျော်နှောင်တယ်ကုံကျော်ကုန်ကျရတဲ့လူကကုန်ကျန်းလောင်တယ်ဒီပုံစံဖြစ်လာပဲ
ပြီးခဲ့တဲ့6လအတွင်းမှာပဲတရုတ်ကိုဆန်အများဆုံးတင်ပို့ထားတာပါမူဆယ်နယ်စပ်ကိုပြန်ဖွင့်လိုက်တဲ့အတွက်တရုတ်ဘက်ကဆန်ကျန်းဝယ်လို့အားပိုကောင်းနိုင်တယ်လို့လည်းခန့်မှန်းနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းမြန်မာနိုင်ငံကဆန်တန်းချိန်2သိန်းခွဲကိုဝယ်ယူထားပါတယ်တချို့တစ်ဘက်ကလည်းတင်ပို့ပြီးဖြစ်ပါတယ်မြန်မာနိုင်ငံဆန်လုံငန်းရှင်အသင်းကတော့အခုနှစ်ထဲမှာပြပကိုဆန်တန်းချိန်2သန်းတင်ပို့နိုင်မယ်လို့ရထားခဲ့တာပါအဲ့ဒီရထားချက်တွေကတန်ချိန်၄သိန်းလောက်ပဲကျန်ပါတော့တယ်။တရုတ်ဘက်ကနေဆက်ကနေဆန်ဝယ်ယူတာအပြင်ပဲဒီစိန်ကိုလည်းဝယ်ယူလာတဲ့အတွက်ပဲဒီစိန်ဈေးတွေလည်းတက်လာတယ်လို့ကုန်တဲ့အတိုင်းဝိုင်းကပြောနေကြတာဖြစ်ပါတယ်။